ခန့်သာလို့မပါရဲ့လားသူတို့မောင်ကြီးခဲ့တဲ့အော်တိုဘာလ5ရက်ကမ္ဘာဆရာများနေ့ကရန်ကုန်တက္ကသိုလ်ဝိဇ္ဇာခန်းမမှာအစီအကံအဆင့်မြင့်ပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကော်မတီကဦးစီးပြီးကမ္ဘာဆရာများနေ့အခမ်းအနားကိုကျင်းပခဲ့ပါတယ်ငါတို့အဲ့ဒီအခမ်းအနားမှာတက္ကသိုလ်ဆရာများသမဂ္ဂကုစားပြုကော်မတီ UTA ကတဝင်းလွားတောင်ပေးပို့ခဲ့ပါတယ်အဲ့ဒီတဝင်းလွားမှာယနေ့ခေတ်ကျောင်းဆရာအလုပ်ဟာမိသားစုဆွေမျိုးအတိုင်းဝိုင်းမှသာမကအပေါင်းအသင်းမိတ်ဆွေတွေကြားမှာပါဂုံငယ်နေရတဲ့အခြေအနေကိုစိုက်ရောက်နေတဲ့အကြောင်းဆရာတွေဟာလူအဖွဲ့အစည်းမှာအောက်ကျနောက်ကျဖြစ်နေရကြောင်းလာဇာတွေလူမှုဘဝတွေဟာနှုံချနေပြီးဆရာဆရာမတွေရဲ့ဘဝကိုကောင်းမွန်အောင်ပြုလုပ်ခြင်းဟာပညာရေးကဏ္ဍကောင်းမွန်အောင်ပြုလုပ်ခြင်းနဲ့အတူတူပင်ဖြစ်ကြောင်းဆရာတွေအတွက်နယ်ပါလွန်တဲ့လာဇာငွေကြေးထောက်ပံ့မှုကိုလက်တွေ့မဆန်တဲ့ပီတိကိုစားအဆရှိတဲ့စကလုံးတွေနဲ့လှည့်စားထားတာမျိုးဟာဆရာဘဝကိုလူအထင်ကြီးမယ်လို့ထင်စရာရှိပေမဲ့လည်းလက်တွေ့မှာပို့ပြီးတော့တောင်ထင်သေးစေကြောင်းဆရာဆရာမတွေကိုသူတို့ရဲ့အလုပ်မှာဂုဏ်သိက္ခာရှိရှိလုံလုံချုံချုံဆက်လက်တည်ငြဲစေရနဲ့ဆရာတွေရဲ့ဘဝအခြေအနေလက်သာရိတ်ခါအခွင့်အလမ်းရှိလောက်အောင်ဆောင်ရွက်ပေးရမှာဖြစ်ကြောင်းတဝင်းလာထဲမှာရေးသားထားခဲ့ပါတယ်။ခေတ်ဆက်ဆက်အခုလိုပွင့်လင်းမြင်သာပြီးလက်တွေ့ကျလွန်တဲ့သုံးသက်ချက်မျိုးပေါ်ပေါ်တင်တင်မကြားခဲ့ရဘူးတဲ့အတွက်အားလုံးရှော့ရခဲ့ပါတယ်ငါတို့ဒီတဝင်းလွားပါအရေးသားတွေဟာအားလုံးအမှတ်တရတွေပါကျောင်းဆရာဆရာမတွေရဲ့ဘဝကိုစာနာနားလည်လေးစားကြလို့ကိုချင်းစာကြလို့ခေတ်ဆက်ဆက်ရင်ငုံနှုတ်ပိတ်နေခဲ့ကြတာပါ။ဒါကိုယ်တိုင်လည်းကျောင်းဆရာတယောက်ဖြစ်ခဲ့တဲ့အတွက်ဒါရီယာအမှန်တရားတွေဆိုတာနားလည်သဘောပေါက်ပါတယ်ငါတို့။အထူးသဖြင့်ဝေးလံခေါင်ပြပြီးဖွံ့ဖြိုးမှုနှိမ်ကြတဲ့ကျေးလက်ဒေသတွေမှာတွားပြီးတာဝန်ထမ်းဆောင်နေရတဲ့ဆရာဆရာမလေးတွေရဲ့ဘဝလုံခြုံမှုဟာအခက်အခဲတွေနဲ့အများကြီးရင်ဆိုင်ကြုံတွေ့နေရပါတယ်။ဆရာဝီတိုင်းဘက်ကဆရာမလေးတွေဆိုရင်အင်ယာလုံခြုံမှုမရှိတဲ့တက်တနာနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ကြားသိရပါတယ်။အစိုးရကပေးတဲ့အိမ်နှံတွေဆိုရင်လည်းလုံခြုံကြန့်ခိုင်မှုမရှိတာကြောင့်အိမ်ထဲခိုးဝင်ပြီးထိကဘာရိကဘာလုပ်တာကိုထိလက်ရောက်ကျူးလွန်တာပစ္စည်းတွေဝင်ရောက်ခိုးယူခံရတာနဲ့အခြားလူမှုရေးပြဿနာတွေပါကြုံတွေ့နေကြရတယ်လို့သိရပါတယ်ငါတို့။အထို့ဆိုရင်အသက်ပါသေဆုံးသည့်အထိအန္တရာယ်ပြုမှုတွေနဲ့ကြုံတွေ့ခဲ့ကြရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကမကွေးတိုင်းဒေသကြီးတောင်တင်းကြီးမြို့နယ်မှာအသက်34နှစ်အရွယ်ရှိတဲ့ကျောင်းဆရာမတယောက်ကိုင်းခုတ်သားနဲ့ရဲရဲဆက်ဆက်ခုတ်သက်ခံခဲ့ရပါတယ်။လူသက်သမားကကျောင်းဆရာမကိုချင်းကဲ့ရမှာကျောင်းဆရာမကကြေးရွာလူကြီးတွေနဲ့တိုင်ကြားခဲ့တာကြောင့်အညှိုးထားတပ်ဖြတ်ခဲ့တာလို့သိရပါတယ်။2018ခုနှစ်ဒီဇင်ဘာလတုန်းကလည်းရံပြဲမြို့နယ်စေရင်ကြေးရွာကမူလာတန်းပြဆရာမတို့တာဝန်ကျနေတဲ့ကျောင်းကိုစာသွားပြဖို့အသွာလမ်းစည်းမှာအသက်ခံခဲ့ရပါတယ်။အဲဒီဆရာမလေးဟာသူနေထိုင်တဲ့ကြေးရွာနဲ့၃မိုင်လောက်ဝေးတဲ့တောင်ရွာအမကကျောင်းကိုစာသွားတင်ဖို့နေ့စဉ်ခြေကျင်သွားနေရတဲ့သူတယောက်ဖြစ်ပါတယ်ငါတို့။ဒါပြင်2018ခုနှစ်မေလတုန်းကလည်းမောင်းပြင်းမြို့နယ်ပိုးစာကုန်းအုပ်စုပိုးစာကုန်းကျေးရွာနာမှာကျောင်းဆရာမလေးတယောက်အရမပြုကျင့်ပြီးတပ်ဖြတ်ခံခဲ့ရပါသေးတယ်။နောက်တစ်ခါဟိုလေးတကျော်ဖြစ်ခဲ့တဲ့အမှုကတော့2015ခုနှစ်ကရှမ်းပြည်နယ်မြောက်ပိုင်းကျူကုန်းမြို့ကောင်းခါကျေးရွာခရစ်ယာန်ဘာသာရေးကျောင်းဝင်းအတွင်းမှာအရမပြုကျင့်ပြီးတပ်ဖြတ်ခံခဲ့ရတဲ့ကချင်လူမျိုးကျောင်းဆရာမလေးနှစ်ယောက်မှုပါ။ခုထိလက်သက်တရေခံကိုမဖော်နိုင်သေးပါဘူး။ဒီလိုပဲအခြားရက်ဒေသတွေမှာသွားရောက်တာဝန်ထမ်းဆောင်နေမတမာသူတွေကြောင့်အသက်အန္တရာယ်ကြုံတွေ့ခဲ့ကြတဲ့ပညာရေးဝန်ထမ်းဆရာဆရာမတွေရှိခဲ့တယ်လို့သဘာဝဘေးအန္တရာယ်ကြောင့်အသက်အန္တရာယ်ကြုံတွေ့ခဲ့ရတဲ့ဆရာဆရာမတွေလည်းအများကြီးရှိခဲ့ပါတယ်။ဒီလိုအသက်အန္တရာယ်ကြုံတွေ့ရသည့်အထိမလုံခြုံခဲ့ရတာတွေကာအိမ်တွေပြည့်အောင်နှောက်ယှက်စော်ကားခံရတာတွေအခြားလူမှုရေးနိုင်ငံချက်စီမံပြုမှုခံရတာတွေလက်စားထောက်ပံ့ငွေနှဲပါတာကြောင့်ဆင်းရဲနွမ်းပါစွာဘဝရပ်တည်ခဲ့ရတာတွေဟာဝေးလံတဲ့ကျေးလက်ဒေသတွေကိုပညာရေးဝန်ထမ်းတွေသွားရောက်တာဝန်ထမ်းဆောင်ဖို့နောက်တွန့်စီခဲ့တဲ့အကြောင်းအရာတွေဖြစ်လာပါတယ်။ဒါကြောင့်ပညာရေးဝန်ကြီးဌာနကချမှတ်ထားတဲ့ကျောင်းဆရာအချိုးအစားရရှင်းလက်ဒေသတွေမှာဆရာဆရာမလိုအပ်ချက်တွေအများကြီးရှိနေတာဖြစ်ပါတယ်ငါတို့။မြန်မာနိုင်ငံရဲ့လူရေ80ရာခိုင်နှုန်းကျော်ဟာရှင်းလက်ဒေသနေပြည်သူတွေဖြစ်တဲ့အတွက်ရေရှည်မှာရှင်းလက်ပညာရေးအတွက်စိုးရိမ်ပေါ်ရာအနေအထားဖြစ်နေပါတယ်။ပညာရေးဝန်ကြီးဌာနကရှင်းလက်မှာတာဝန်သွားရောက်ထမ်းဆောင်မဲ့ပညာရေးဝန်ထမ်းတွေအတွက်လုံခြုံတဲ့ဘဝရည်တည်မှုရှိလာအောင်ကူညီထောက်ပံ့မှုတွေအများကြီးပြုလုပ်ပေးဖို့လိုအပ်နေပါတယ်။ကောင်းမွန်တဲ့မူဝါဒတွေရှိပေမဲ့လည်းမူဝါဒနောက်ကဘတ်ဂျက်ကမလိုက်နိုင်တဲ့ကလည်းပြဿနာတစ်ခုလိုဖြစ်နေပါတယ်ငါတို့။ဒါအပြင်ရလာတဲ့ဘတ်ဂျက်ကိုအမှန်တကယ်လိုအပ်တဲ့နေရာတွေမှာအသုံးချနိုင်ဖို့မျှတတဲ့စီမံခန့်ခွဲမှုကလည်းလိုအပ်နေပါသေးတယ်။ 2019-2020 ပညာသင်နှစ်ကစပြီးအခြေခံပညာမူလတန်းကျောင်းသားကျောင်းသူတွေအတွက်ကျောင်းဝတ်စုံတွေထောက်ပံ့ပေးဖို့ဘတ်ဂျက်မလုံလောက်တာကြောင့်ကျောင်းဝတ်စုံထောက်ပံ့မှုကိုရပ်ဆိုင်းလိုက်ရပြီလို့လည်းသိရပါတယ်။အချုပ်ဆိုရရင်ပညာရေးဟာတိုင်းပြည်ရဲ့အရေးအကြီးဆုံးကဏ္ဍမှာပါဝင်နေတာဖြစ်တဲ့အတွက်အစိုးရနဲ့သက်ဆိုင်ရာဝန်ကြီးဌာနအနေနဲ့ကျောင်းဆရာဆရာမတွေရဲ့ဘဝရည်တည်မှုလုံခြုံခိုင်မာအောင်စီမံဆောင်ရွက်ပေးခြင်းအပြင်ပညာရေးကဏ္ဍကိုမြှင့်တင်ပေးကြပါလို့အကြံပြုရင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပါရစေ။မင်းလည်းအားရင်ကားဒီစာပြန်မှာမင်းရဲ့စာကိုမျှော်လင့်မယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး